Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2014ခုနှစ်စက်တင်ဘာလ12ရက်တောက်ကြနေမနက်ဖက်အစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line 2 meter 32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ American ပြည်ထောင်စုကို2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရတဲ့73နှစ်မြောက်နှစ်ပတ်လည်အခမ်းအနားတွေကြာသပတေးနေ့ကကျင်းပခဲ့ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ IS Islamic State Islam စစ်တေကျောက်အဖွဲ့ကိုတိုက်ခတ်မဲ့သမ္မတအိုဘားမားရဲ့အစီအစဉ်ပေါ်လွတ်တော်အမတ်တွေကြားမတူညီတဲ့အမြင်တွေရှိနေကြပါတယ်။ယူကရိန်းနိုင်ငံထဲမှာရုရှားတပ်ဖွဲ့ဝင်တထောင်လောက်ရှိနေတယ်လို့နေတိုးကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါတော်တာရှင်များခင်ဗျာသတင်းဆောင်မတွေထဲမှာတော့ 9/11 လို့ခေါ်တဲ့ American ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရတဲ့နေ့အောက်မေ့ဘွယ်အခမ်းအနားနေ့မှာသမ္မတအိုဘားမားက
13 years after a small and hateful minds conspired to break us America stands tall
အင်္ဂုံပြောကြားခဲ့တာဖြစ်ပါတယ်နောက်ပိုင်းမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကျမ်းမာရေးကဏ္ဍကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရန်နိုင်တို့ကခြေညာပေးပါမယ
်အမေရိကန်ပြည်ထောင်စုကိုစက်တင်ဘာလတိခမခနအမေရိကန်ပြည်ထောင်စုကို2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့73နှစ်မြောက်ဝမ်းနည်းခြင်းအထိမ်းအမှတ်အဖြစ်နှစ်ပတ်လည်အခမ်းအနားကိုအမေရိကန်နိုင်ငံသားတွေကြာသပတေးနေ့ကကျင်းပခဲ့ကြပါတယ်။နယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးဌာန WTC တရှိရာနေရာပင်နဂွန်စစ်ဌာနချုပ်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗယ်မြို့တို့မှာတည်ဆုံသွားခဲ့ကြတဲ့လူပေါင်း 3,000 လောက်ရဲ့မိသားစုဝင်တွေအသည့်မိတ်ဆွေတွေစုဝေးပြီးသူတို့ရဲ့နာမည်တွေကိုရွတ်ဖတ်ခဲ့ကြပါတယ်။နယူးယောက်မြို့ကမ္ဘာ့ကုန်သွယ်ရေးဌာနအဆောက်အဦးနှစ်ခုထဲကတစ်ခုကိုပြန်ဘေးဆွဲခံခဲ့ရတဲ့ပထမခီးသည်တင်လေယာဉ်နဲ့ဝင်တိုက်တဲ့အချိန်နဲ့အချိန်ကပ်ပြီးတော့ပြုလုပ်တဲ့အောက်မေ့ပွဲအခမ်းအနားကိုသမ္မတဘာရက်အိုဘားမားနဲ့သမ္မတကရောမီရှယ်အိုဘားမားတို့ကဦးဆောင်ပြီးအင်ဘူဒေါ်မြောက်ဖက်မြက်ခင်းပြည်မှာကျင်းပခဲ့ကြပါတယ်။ပြန်ပေးဆွဲခံခဲ့ရတဲ့တတိယလေယာဉ်နဲ့ဝင်တိုက်ခံခဲ့ရတဲ့အမေရိကန်စစ်ဌာနချုပ်ပင်တဂွန်မှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုသမ္မတအိုဘားမားတက်ရောက်ခဲ့ပါတယ်ပင်တဂွန်ကိုတိုက်ခိုက်မှုအတွင်းလူပေါင်းရာနဲ့ချီတည်ဆုံးခဲ့ရတာလည်းဖြစ်ပါတယ်ကမ္ဘာ့ကုန်သွယ်ရေးဌာနအတိုက်ခိုက်ခံခဲ့ရတဲ့ကရိုက်ကူးခဲ့တဲ့မတ်တန်တပ်ပုံတွေပစ္စည်းအပိုင်းအစတွေကိုပြသထားတဲ့ September 11ပြတိုက်ဖွင့်ပြီး 9/11 နှစ်ပတ်လည်ပွဲကိုပထမဆုံးအကြိမ်နယူးယောက်မြို့မှာကျင်းပခြင်းလည်းဖြစ်ပါတယ်
အီရန်နဲ့ဆီးရီးယားဘာဝင်ဘယ်နေရာမှာပဲဖြစ်ဖြစ် IS Islamic အစွန်းရောက်အဖွဲ့တွေကိုခြေမုံမှုအတွက်အမေရိကန်ပြည်ထောင်စုနဲ့အတူပူးပေါင်းသွားမှာဖြစ်တယ်လို့ Arab နဲ့ပင်လယ်ကွေ့နိုင်ငံ၁၀နိုင်ငံကဝန်ကြီးတွေကပြောလိုက်ပါတယ်ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီနဲ့အတူ Egypt, Iraq, Jordan, Lebanon နိုင်ငံတွေကတာဝန်ရှိသူတွေကသူတို့ဟာ IS အဖွဲ့အပါဝင်အကြမ်းဖက်သမားအလုံးရဲ့ချင်းချောက်မှုကိုတံပြန်ဖို့အတွက်တပောင်းတစည်းတည်းရှိနေတယ်ဆိုတော့ကိုကြာသပတေးနေ့ကပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်အဲ့ဒီထဲမှာစစ်သွေးကြွတွေကိုခြေမုံဖို့အတွက်သမ္မတဥပမာဗိုလ်ထူးနေ့ကချမှတ်ခဲ့တဲ့မဟာဗျူဟာအစ်စ်ထဲကခြေလန်းတွေအတော်များများလဲလှုပ်ဆောင်သွားဖို့ပါဝင်ပါတယ်အဲ့ဒါတွေကတော့နိုင်ငံခြားကတိုက်ခိုက်ရေးသမားတွေကိုနိုင်ငံထဲမရောက်အောင်တားဆီးတာ IS အဖွဲ့အတွက်ရန်မုံငွေတွေဖျက်တောက်တာစစ်သွေးကြွတွေရဲ့အကြမ်းဖက်ချင်းကြောက်တာကိုခံနေရတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့ဝန်ကြီးတွေရဲ့အဆိုအရတော့အမုန်းတရားကိုအခြေခံတဲ့ယူဝါဒတွေကိုလက်မခံဖို့တွေပါဝင်ပါတယ်ပင်လယ်ကွေ့ဒေသဝန်ကြီးတွေဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဆော်ဒီအာရေဗျာနိုင်ငံဂျေဒန်မြို့မှာခြားသပတေးနေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားကအီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာရှိတဲ့ Islamic State Islam စစ်တွေးကြောအဖွဲ့ကိုအနံယူတိုက်ခိုက်နိုင်မဲ့နှီးပြဟာအဆိုပြုလိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကြားမတူညီတဲ့အမြင်တွေရှိနေကြပါတယ်ဗိုလ်ထူးနေညာကရုပ်မြင်သံကြားကတဆင့်တန်းပြီကိုချပြလိုက်တဲ့သမ္မတအိုဘားမားရဲ့အစီအစဉ်တွေဟာ Islam စစ်တွေးကြောတွေပျက်စီးသွားအောင်လှုပ်ဆောင်မဲ့ဗျူဟာမျိုးမဟုတ်ဘူးလို့ Republican Party ဝင်အများစုကထင်ထားတဲ့အကြောင်း Ohio ပြည်နယ်ကိုစားပြုအောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘိနားကကြာသပတေးနေ့မှာပြောပါတယ်ဒီတဲ့ပိုပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ Republican အများစုကယုံကြည်ထားကြောင်းလဲဂျွန်ဘိနားကဆက်ပြောပါတယ်အီရာလုံခြုံရေးတပ်ဖွဲ့တွေနဲ့ CDR တိုက်ခိုက်အင်အားစုတွေကိုတင်တန်းပို့ချမဲ့သမရရဲ့အစီအစဉ်ကိုတော့ဂျွန်ဘိနားကထောက်ခံပါတယ်။ဒါပေမဲ့အစ္စလာမ်စစ်သွေးကြွတွေနယ်မြေတွေတိုးချဲ့သိမ်းပတ်နေတာနဲ့သူတို့အသာစီးရနေတာတွေကိုဟန်တားနိုင်ဖို့ဦးစားပေးလှုပ်ဆောင်ဖို့လိုအပ်နေတဲ့အချိန်ဖြစ်တာကြောင့်တင်တန်းပို့ချမဲ့အစီအစဉ်ကိုအကောင့်ထည့်ဖော်ဖို့နှစ်တင်နဲ့ချီကြောက်အောင်မယ်လို့သူကပြောပါတယ်။လေကြောင်းတက်ခိုက်မှုအပါအဝင်သမရအဆိုပြုတဲ့အချက်တချို့ကိုသူ့အနေနဲ့ထောက်ခံကြောင်းအောက်လွတ်တော်လက်နက်ရေးရာကော်မတီဥက္ကဋ္ဌလည်းဖြစ် Republican လွတ်တော်အမတ်လည်းဖြစ်တဲ့ Howard Buck McKeon ကပြောပါတယ်။
စီးရီးယားနိုင်ငံက IS စစ်သွေးကြွအဖွဲ့တွေပေါ်အမေရိကန်ကနေလေကြောင်းကတိုက်ခိုက်မှုလုပ်မဲ့ကိစ္စမှာပါမယ်မပါဘူးဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ဥရောပမဟာမိတ်နိုင်ငံတွေကြားမှာသဘောထားတွေအမျိုးမျိုးဖြစ်နေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားက IS Islamic အစွန်းရောက်အဖွဲ့တွေကိုနှိမ်နင်းဖို့အတွက်စီးရီးယားနိုင်ငံကိုလေကြောင်းကနေတိုက်ခိုက်တာတွေပါဝင်နှိမ်နင်းမဲ့အစီအစဉ်ကိုမော်ထူးနေကချပြခဲ့တာပါ။ကုလသမဂ္ဂရဲ့ခွင့်ပြုချက်မပါဘဲနဲ့ဆီးရီးယားနိုင်ငံကိုလေကြောင်းကနေတိုက်ခိုက်မှုလုပ်မယ်ဆိုရင်နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်မယ်လို့ဆီးရီးယားသမ္မတအဆက်ကိုထောက်ခံတဲ့ရုရှားနိုင်ငံကကြေညာရေးနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ VOA နဲ့အင်တာဗျူးမှာတော့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ကရုရှားအစိုးရအနေနဲ့မစ္စတာအဆက်ကိုထောက်ခံနေတာတွေရပ်တန့်ပြီဖြစ်ပြီး IS အဖွဲ့ဟာရုရှားနိုင်ငံအတွက်လည်းချိန်ကြောင်မှုဖြစ်တယ်ဆိုတာကိုလက်ခံထားဖို့လိုတယ်လို့သူကပြောလိုက်ပါတယ်။အမေရိကန်အစိုးရဟာ IS isအစွန်းရောက်အဖွဲ့တွေကိုအီရတ်နိုင်ငံအတွင်းမှာလေကြောင်းကနေအကြိမ်150ထက်မနည်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့် IS အဖွဲ့တွေဟာမဟာဗျူဟာကျတဲ့နေရာတွေကနေစုပ်ပြေးခဲ့ရပါတယ်ခင်ဗျာ
။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ Islamic State Islam အစွန်းရောက်တွေကိုအမေရိကန်ပြည်ထောင်စုကတိုက်ခိုက်ဖို့ကြိုးပမ်းဆောင်ရွက်မှုတွေဟာသူသဘောနဲ့သူလှုပ်ဆောင်ခြင်းဖြစ်ပြီးနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံရဲ့ပြောဆိုမှုကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပယ်ချလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ခရီးမယာဒေသကိုသိမ်းပိတ်လိုက်တဲ့လုပ်ရတွေလှုပ်ဆောင်ထားတဲ့ရုရှားနိုင်ငံကအခုလိုနိုင်ငံတကာဥပဒေချိုးဖောက်တဲ့ကုလသမဂ္ဂနဲ့ဆိုင်တဲ့ဆိုတဲ့ပြောဆိုမှုတွေဟာရေစရာဖြစ်နေကြောင်းသူနဲ့အတူလိုက်ပါသွားတဲ့သတင်းတော်တွေကိုဝန်ကြီးကယ်ရီက sorry အာရေဗျနိုင်ငံမှာအဲ့လိုပြောကြလိုက်တာဖြစ်ပါတယ် Islamic State Islam အစွန်းရောက်တွေဟာရုရှားနိုင်ငံကိုပါချင်းချောက်နေတဲ့အန္တရာယ်ဖြစ်တယ်ဆိုတာသဘောပေါက်လိမ့်မယ်လို့သူအနေနဲ့မျှော်လင့်ကြောင်းနဲ့ရုရှားအနေနဲ့ ISIL အဖွဲ့ရဲ့အန္တရာယ်ကိုစိုးရိမ်ပူပန်ဖို့လိုအပ်ကြောင်း VOA နဲ့တရားပြုလုပ်တဲ့မင်းမြန်ကန်အတွင်ဝန်ကြီးကယ်ရီကပြောပါတယ်စီးရီးယားနိုင်ငံအတွင်းက Islam အစွန်းရောက်တွေကိုတိုက်ခိုက်ဖို့သမ္မတဘရက်ကိုဘားမားကချင်းချောက်ပြောဆိုမှုကိုရုရှားကကြာတာပရင်းတွေကပြစ်တင်ရှုတ်ချလိုက်ပါတယ်။စီးရီးယားအစိုးရဒါမှမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကြိုတင်တာဝန်ချင်းမရှိဘဲလှုပ်ဆောင်တဲ့အဲ့ဒီလိုလှုပ်ရမျိုးဟာကျူးကျော်ရန်လိုတဲ့လှုပ်ရဖြစ်ပြီးနိုင်ငံတကာဥပဒေကိုအလွန်အကျွံကျူးလွန်ခြင်းဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်အလက်ဇန်ဒါလူကာရှန်ဗစ်ကပြောပါတယ
်။ယူကရိန်းနိုင်ငံမှာရုရှားကဂျာဝင်ဆောင်ရွက်တာကိုထုတ်ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတွေမြင့်တင်ဆောင်ရွက်သွားဖို့ဥရောပသမဂ္ဂကလှုပ်ဆောင်နေတာကိုအမေရိကန်ပြည်ထောင်စုကပူးပေါင်းပါဝင်လိုက်ပါတယ်။ရုရှားနိုင်ငံရဲ့လှုပ်ရဟာတရားမဝင်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကြေညာချက်မှာဖော်ပြထားပြီးတော့အမေရိကန်နဲ့မဟာမိတ်တွေဟာရုရှားနိုင်ငံရဲ့ဗနာယီဆွမ်းအင်နဲ့ကာကွယ်ရေးကဏ္ဍတွေမှာတန်ခတ်ပိတ်ဆို့မှုတွေကြေကြေမြမြလှုပ်ဆောင်ပြီးရုရှားနိုင်ငံပေါ်မှာဗနာယီရအကြီးကျယ်ထိခိုက်သွားအောင်လုပ်ဖို့ပြင်ဆင်နေတယ်လို့ကြေညာထားပါတယ်။ဒီပြဿနာကိုလက်မခံနိုင်တဲ့သတ်မှတ်ချက်တွေမှထားပဲရည်ရှိခံမဲ့အဖြေတစ်ခုချမှတ်နိုင်ဖို့အတွက်ယူကရိန်းနဲ့တခြားနိုင်ငံတကာနဲ့အတူလှုပ်ဆောင်သွားဖို့သမ္မတဥဘာမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတောင်းဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားရဲ့လှုပ်ရွတ်တွေအတွက်ရုရှားနိုင်ငံပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့အတွက်ကိုဥရောပခေါင်းဆောင်တွေကသဘောတူညီခဲ့ကြပါတယ်။ဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်ပေါ်မှာရုရှားအနေနဲ့စိတ်မကောင်းဝမ်းနည်းမိပြီးဒီလိုလှုပ်တာဟာတရားမဝင်ဘူးလို့ရုရှားသမ္မတရဲ့ပြောခွင့်ရသူကကြာတာပရင်းနီကပြောကြားခဲ့တယ်လို့ရုရှားဆိုရပိုင် RIA Novosti သတင်းမီဒီယာကပြောပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံထဲမှာရုရှားတပ်ဖွဲ့ဝင်တထောင်လောက်ရှိနေကြောင်းနေတိုညွန့်ပေါင်းအဖွဲ့ကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်သမားတွေကိုကူညီပေးနေတဲ့ရုရှားတပ်ဖွဲ့ဝင်အတော်များများရုရှားကိုပြန်သွားကြပြီလို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုပြီးနောက်တနေ့မှာနေတိုကအခုလိုပြောဆိုလိုက်ခြင်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းမှာရှိနေခဲ့တဲ့ရုရှားတပ်ဖွဲ့ဝင်80ရာခိုင်နှုန်းလောက်ရုရှားတဲ့ကိုပြန်ဝင်သွားကြပြီလို့မစ္စတာပိုရိုရှန်ကိုကပုံထုံးတွေမှာပြောဆိုလိုက်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်အတွင်းရရှိခဲ့တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ဆက်လက်တည်မြဲနေမလားဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာပါတယ်။အပြစ်ခတ်ရက်စဲရေးရည်ရှိခံမခံဆိုတာကိုတော့သူတို့အနေနဲ့အတိအကျပြောနိုင်ခြင်းမရှိကြောင်းနေတိုးအဖွဲ့အရာရှိကကြာသပတေးနေ့မှာပြောပါတယ်။အဲ့ဒီလိုသာဖြစ်ခဲ့ရင်ကောင်းမွန်တဲ့တိုးတက်မှုဖြစ်ကြောင်းအမြင်မဖော်လို့တဲ့အဲ့ဒီအရာရှိကပြောပါတယ်ယူကရိန်းနိုင်ငံအတွင်းမှာများပြားတဲ့ရုရှားစစ်လက်နက်တွေရှိနေသေးပြီးတပ်ဖွဲ့အင်အား 2,000 လောက်ဟာလည်းရုရှားဘက်အချမ်းနေဆက်မှာရှိနေကြောင်းအဲ့ဒီအရာရှိကပဲပြောပါတယ်ယူကရိန်းကိုတပ်ဖွဲ့အင်အားတွေနဲ့လက်နက်ပစ္စည်းတွေပ ပို့ပေးခဲ့ခြင်းမရှိကြောင်းရုရှားအစိုးရကညှင်းဆိုထားပေမဲ့ခွဲထွက်ရေးသဘုံခေါင်းဆောင်တွေကတော့ရုရှားတပ်ဖွဲ့တွေဟာသူတို့ရဲ့အားလိုက်ရက်တွေအတွင်းသူတို့နဲ့အတူယူကရိန်းတပ်ဖွဲ့တွေကိုကူညီတိုက်ခတ်ပေးခဲ့ကြောင်းပြောဆိုထားပါတယ
်။အမေရိကန်နိုင်ငံရဲ့အစိုးရဌာနတိုင်းဟာစိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုခံခဲ့ရတယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ထိပ်တန်းအရာရှိကပြောပါတယ်။စိုက်ဘာအင်တာနက်လုံခြုံရေးကြမ်းဖက်မှုနဲ့အမေရိကန်နိုင်ငံအပေါ်ချင်းချောက်မှုတွေနဲ့ပတ်သက်ပြီးစစ်ဆေးတဲ့ဗိုလ်ထုနေကပြုလုပ်ခဲ့တဲ့လွှတ်တော်ကြားနာစစ်ဆေးပွဲအတွင်းမှာ FBI လက်ထောက်အမှုဆောင်အရာရှိချုပ် Robert Anderson ကထွက်ဆိုသွားခဲ့တာပါ။2002ခုနှစ်ကစပြီးတော့ကွန်ပျူတာတွေကိုခိုးဝင်တိုက်ခိုက်တဲ့အရေးတွက်ဟာ80ရာခိုင်နှုန်းအထိတိုးလာခဲ့ပြီးဒါကိုအစိုးရဌာနတွေကလည်းခုခံကာကွယ်နိုင်ခဲ့ခြင်းမရှိခဲ့တာကိုတွေ့ခဲ့ရတယ်လို့သူကပြောပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ကိုတကပိတ်ကြားနာစစ်ဆေးမှုအတွင်းမှာပဲဆွေးနွေးခြင်းတယ်လို့သူကတောင်းဆိုခဲ့ပါတယ်။အဲ့လိုအင်တာနက်ပေါ်ကနေတိုက်ခိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ငွေကြေးတွေအယူဆတွေနဲ့စမ်းသစ်တီထွင်မှုတွေနဲ့နာဆုံးရှုံးနေရတယ်လို့လည်း FBI ကပြောပါတယ်။ဒီတိုက်ခိုက်မှုတွေကိုတရှိုးတွေနိုင်ငံတကာမှရာဇဝတ်မှုတွေကျူးလွန်ဖို့ငွေပေးပြီးတော့နောက်ွယ်ကနေကြိုးကင်နေသူတွေနဲ့အကြမ်းဖက်သမားတွေအပါအဝင်ကွန်ပျူတာတွေကိုခိုးဝင်ထိုးဖောက်တိုက်ခိုက်နေသူတွေကလှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ။
ပြည်နယ်နိုင်ငံဟိုချီမင်းမြို့မှာနိုင်ငံအတော်များများပါဝင်တဲ့ဆဲကြကွန်တွဲရေးဆန်ရဆွေးနွေးပွဲတွေအတွင်းအကောင့်မြင်တဲ့ရလဒ်တွေထွက်ပေါ်လာခဲ့ပေမဲ့လည်း TPP လို့ခေါ်တဲ့ Pacific သမုတ်တရားတစ်ဖက်တစ်ချက်စီကနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ရေးအဖွဲ့အတွင်းပါဝင်နိုင်ဖို့ဗီယက်နမ်နိုင်ငံအနေနဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဆွေးနွေးပွဲကိုတက်ရောက်လာသူတွေအကြားတခြားကိစ္စရပ်အတော်များများကိုဖြစ်ရှင်းနိုင်ခဲ့ပြီးတချို့ကိစ္စရပ်တွေကိုသိငယ်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့ပြည်နယ်နိုင်ငံမှာဗိုလ်ထုနေကကျင်းပပြီးစီးသွားတဲ့ဆွေးနွေးပွဲကိုတက်ရောက်သူတွေကပြောပါတယ်။လက်ရှိရရှိထားတဲ့အချိန်ပုံမှုကအကောင်းလာအောင်နဲ့တိုးတက်မှုတွေဖြစ်ပေါ်လာအောင်အာယုံဆိုင်လှုပ်ဆောင်ကြဖို့သူတို့တန်ိတ်ထံချခဲ့ကြောင်းအမေရိကန်နိုင်ငံကစစ်ဆေးညီနိုင်ရေးမှူးဘာဘရာဝိုက်ဇယ်ကပြောပါတယ် Direct from Washington The
Voice of America VOA တောက်ကြနေမနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့ကကြေညာခဲ့တာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်အခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့9/11လို့ခေါ်တဲ့ American ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရတဲ့နေအောင်မွေးပွဲအခမ်းအနားသတင်းနဲ့စပါမယ် American ပြည်ထောင်စုမှာစက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တဲ့73နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်အခမ်းအနားတွေကို New York, Washington DC နဲ့ Pennsylvania စတဲ့မြို့တွေမှာကျင်းပခဲ့ပါတယ်အဲ့ဒီအခမ်းအနားတွေကိုအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမှာတေဆုံးသွားခဲ့ရတဲ့သူတွေရဲ့ကြံရည်သူမိသားစုတွေတက်ရောက်ခဲ့ကြတဲ့အကြောင်းကို Jeff Caster ကသတင်းပေးပို့ထားပါတယ်။အကြောင်းစုံကိုဦးဆန်မိုးဝေကတင်ပြပေးပါလိမ့်မယ်။
ဝါရှင်တန်မှာကျင်းပပြုလုပ်ခဲ့တဲ့ဝမ်းနည်းပွဲအခမ်းအနားနှစ်ခုကိုသမ္မတဘရက်ဥပမာနဲ့ဇနီးဖြစ်သူမီရှယ်ဥပမာတို့တက်ရောက်ခဲ့ကြပါတယ်။သမ္မတအင်ပီရိုရဲ့တောင်ဘက်မြက်ခင်းပြင်မှာကျင်းပတဲ့အခမ်းအနားကိုသမ္မတဥပမာသမ္မတဂရိုရိုနဲ့အတူဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့အတူတက်ရောက်ခဲ့ပြီးလွန်ခဲ့တဲ့73နှစ်ကအကြမ်းဖက်သမားတွေပြန်ပြီးဆွဲလာတဲ့ပထမဦးဆုံးခီးတဲ့တင်လေရင်ကြီးနယူးယောက်မြို့မှာရှိတဲ့မိုးမြော်ကပကုံတွယ်ရေးဘူဌာနအဆောက်အဦနှစ်ခုတည်းကတစ်ခုကိုဝင်ရောက်ပြီးတော့တိုက်ခိုက်လိုက်တဲ့အချိန်အရောက်မှာခိတ္တညင်သက်စွာနေခဲ့ကြပါတယ်။နယူးယောက်မြို့မှာတော့မိုးမြော်အဆောက်အဦနှစ်ခုပျောကျစေမှာတေဆုံးသွားခဲ့တဲ့လူပေါင်း3000နီးပါးရဲ့ကြံရည်သူဆွေမျိုးသားချင်းတွေကတေဆုံးသွားခဲ့တဲ့သူတို့ရဲ့မိသားစုဝင်တွေရဲ့နာမည်တွေကိုအော်ဟစ်ပြီးတော့ဖတ်ကြားခဲ့ကြပါတယ်
။ Amanula Angela Amaranto David Ayoyuma
and my beautiful loving daughter Maria Teresa Concepcion Santillan
ပြန်ပြီးဆွဲခံခဲ့ရတဲ့ခီးတဲ့တင်လေရင်ကြီး၄စီးတဲ့က Washington DC ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ဖို့ရည်ရွယ်ပုံရပြီးရီမန်းကျဲမြောက်ခင်ပြက်ကျသွားတဲ့ Pennsylvania ပြည်နယ် Shanksville မြို့မှာလည်း 9/11 အထိမ်းအမှတ်အခမ်းအနားတစ်ခုကျင်းပခဲ့ပါတယ်။အဲဒီမှာလေရင်ပြက်ကျရမှာတေဆုံးသွားသူတွေအရေအတွက်အတိုင်းအချိန်ပေါင်း40ခေါင်းလောင်းတိခတ်ခဲ့ကြပါတယ်
။ Kristen White Gould
Pentagon စစ်ဌာနချုပ်မှာကျင်းပတဲ့ 9/11 အခမ်းအနားကိုတော့သမ္မတဥပမဟာကာကွယ်ရေးဝန်ကြီးချတ်ဟီဂယ်နဲ့အတူတက်ရောက်ခဲ့ပါတယ်။ပြန်ပြီးဆွဲခံခဲ့ရတဲ့နောက်ထပ်တခြားဂျက်လီယင်ကြီးတစ်စီးဟာပင်တာဂွန်စစ်ဌာနချုပ်ဝင်းအတွင်းကိုထိုးကျခဲ့ပြီးတော့ယာနဲ့ချီတဲ့လူတွေတေဆုံးခဲ့ရတာပါ။တေဆုံးသွားသူတွေရဲ့ကြံရည်သူမိသားစုတွေအပါအဝင်အခမ်းအနားတက်ရောက်သူတွေကိုကာကွယ်ရေးဝန်ကြီးချတ်ဟီဂယ်ကအခုလိုမိန့်ခွန်းပြောခဲ့ပါတယ်
။ We will never forget what happened on this day at this hour in this place. An act of terror that shook the world. And took the lives of 184 Americans.
ဒီလိုနေ့ဒီချိန်ဒီနေရာမှာဘာဖြစ်ခဲ့ရလဲဆိုတာကိုကျွန်တော်တို့ဘယ်တော့မှမေ့မှာမဟုတ်ပါဘူး။ဒီကြမ်းဖက်တိုက်ခိုက်မှုတွေမှာအမေရိကန်နိုင်ငံသား184ဦးသေဆုံးခဲ့ရတယ်လို့ကဘာကြီးကိုလှောက်ခါသွားစေခဲ့ပါတယ်။အဲ့ဒီချိန်အဲ့ဒီကာလတုန်းကသေဆုံးခဲ့ကြသူတွေကိုသူတို့ပေါ်ချစ်ခင်ကြသူတွေနဲ့အတူကျွန်တော်တို့ဒီကနေ့သတိရအောင်မိနေကြပါတယ
်။သမ္မတဥဘာမားကလည်းအမှားစကားပြောဆိုရမှာစက်တင်ဘာ17ရက်နေ့မှာတိုက်ခိုက်ခဲ့ကြတဲ့အကြမ်းဖက်သမားတွေဟာအမေရိကန်နိုင်ငံရဲ့စိတ်ဓာတ်ကိုရိုက်ချိုးဖို့ကြိုးစားခဲ့ကြတာပါ။ဒါပေမဲ့သူတို့မအောင်မြင်ခဲ့ပါဘူးဆိုပြီးတော့ပြောတော့ပါတယ
်13 years after small and hateful minds conspired to break us America stands tall and America stands proud and guided by the values
ကျင်းမြောင်ပြီးဆက်စုပ်ဖွဲ့ကောင်းတဲ့အတွေ့အခေါ်နဲ့ကျွန်တော်တို့စိတ်ဓာတ်တွေကိုရိုက်ချိုးဖို့ကြိုးပမ်းခဲ့ပြီးတဲ့နောက်73နှစ်အကြာမှာအမေရိကန်ဟာဂုံယူစွာမရပ်တည်နေပါတယ်နောက်ပြီးနိုင်ငံကိုဆက်လက်တည်တံ့ခိုင်မြဲစေတဲ့ဆန်ထားချက်တည်းရဲ့လက်ညှိုးမှုအောက်မှာအမေရိကန်ပြည်ထောင်စုဟာခွန်အားပုံမတောင်းတင်းလာဖို့ပဲရှိပါတယ်။နောင်လာမဲ့အမေရိကန်မျိုးဆက်တွေကလည်းဥယျာဉ်ပန်းခြံတွေ၊အားကစားရုံကြီးတွေ၊မြို့သစ်တွေတည်ဆောက်ကြအောင်ပါပါ။နောင်လာမဲ့အမေရိကန်မျိုးဆက်တွေဟာမိုးထီအောင်မြင်မာတဲ့အဆောက်အုံကြီးတွေတည်ဆောက်ကြပါလိမ့်မယ်။ကမ္ဘာအနှံ့လွတ်မြောက်မှုရရှိအတွက်တန်ယုံတွေမှာတာဝန်ထမ်းဆောင်ကြပါလိမ့်မယ်။စစ်ဝတ်စုံတွေကိုလည်းဆက်လက်ဝတ်ဆင်နေကြမှာဖြစ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း200ကကဘဲထိုးခဲ့တဲ့တတ်တိရှိသူတို့နေထိုင်ရာလွတ်လပ်တဲ့မြေဆိုတဲ့စကရရဲ့အဓိပ္ပာယ်ကိုဖော်ဆောင်ကြမှာဖြစ်ပါတယ်။
နယူးယောက်မြို့မှာကျင်းပတဲ့အခမ်းအနားဟာစက်တင်ဘာ17ရက်လို့အမည်ပေးထားတဲ့ပြတဲ့ကြီးဖွင့်လှစ်ပြီးတဲ့နောက်ပြုလုပ်တဲ့ပထမအဦးဆုံးအခမ်းအနားလေးဖြစ်ပါတယ်။အဲ့ဒီပြတဲ့ကြီးထဲမှာအကြမ်းဖက်တက်ခိုက်ခံရမှုနဲ့ဆက်ဆက်နေတဲ့ရုပ်ဝတ္ထုပစ္စည်းတွေဓာတ်ပုံတွေကိုပြသထားပါတယ်။ကမ္ဘာကုန်သွယ်ရေးဗဟိုဌာနအဆောက်အုံကြီးဟာဆိုရင်လည်းပြန်ပြီးတော့ဆောက်လုပ်ပြီးစည်းလူနေပါဖြစ်နေပါပြီ။အဓိကမိုးမျောအဆောက်အုံကြီးကိုအခုနှစ်ကုန်ပိုင်းမှာတရားဝင်ပြန်ပြီးတော့ဖွင့်လှစ်တော့မှာဖြစ်ပါတယ်ခင်ဗျာ။
ဥဆံမိုးဝေပြောပြသွားတာပါအခုဆက်လက်ပြီးနိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့ဖို့အရှေ့အလယ်ပိုင်းနိုင်ငံတွေကိုစီးယုံရေးဆင်းနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီရဲ့ဆော်ဒီခီးစဉ်ကိုတင်ပြပေးပါမယ်နိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့ပြီး IS စစ်သွေးကြွတွေကိုရင်ဆိုင်ဖို့အတွက်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာအာရဗ်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ဆော်ဒီအာရေဗျကိုရောက်ရှိနေပါတယ်သမ္မတဥဘာမားရဲ့မဟာပြူဟာဖြစ်တဲ့အီရန်နဲ့ဆီးရီးယားကအစ္စလာမ်အစွန်းရောက်တွေကိုအားနည်းသွားအောင်နဲ့အဆုံးသတ်သွားအောင်အကောင်အထည်ဖော်ဖို့အတွက်ဂျက်ဒက်စ်မြို့ကိုရောက်ရှိနေတာဖြစ်ပါတယ် VOA နိုင်ငံသားရေးဝန်ကြီးဌာနသတင်းတောက်စကော့စတန်သတင်းပေးပို့ထားတာကိုပြောပြပေးပါမယ်ဒီဆွေးနွေးပွဲကိုဆော်ဒီတွေကဥဆောင်ပြီးကျင်းပတာဟာဒေတာတွင်းမှာရှိတဲ့သူတို့ရဲ့စီးပွားရေးအင်အားအရကောဘာသာရေးယုံကြည်ချက်ဖြစ်တဲ့ဆူနီတွေဖြစ်နေတဲ့အတွက်ကောညွန်ပေါင်းအဖွဲ့ဖွဲ့ဖို့အဓိကကြတဲ့အခန်းကဏ္ဍကနေပါဝင်နေပါတယ်လို့နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတို့ကပြောပါတယ်အီရန်နိုင်ငံအတွက်ညွန်ပေါင်းတပ်ဖွဲ့အလုပ်ဖြစ်ဖို့ကဒေတာတွင်းမှာဆွန်နီနဲ့ရှီးယိုက်အကွဲတွေကိုမေးထားနိုင်ဖို့ကအရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ IS ဆွန်ရောက်တွေအများစုကဆွန်နီတွေဖြစ်ပြီးအီရတ်အစိုးရအသစ်ကတော့အီရန်ကကြောထောက်နောက်ခံပေးထားတဲ့ရှီးယိုက်တွေဖြစ်နေလို့ပါပဲ။ဆက်လက်ပြီးတော့လူငယ်တွေ IS ထဲကိုဝင်ဖို့မဆွဲဆောင်နိုင်စေဖို့အတွက်အာရတ်အမျိုးသားပိုင်မီဒီယာတွေဖြစ်တဲ့ Al Jazeera နဲ့ Al Arabiya တို့အပြင်ဒေတာတွင်ဘာသာရေးကြောင်းတွေကနေတဆင့် IS အစွန်းရောက်တွေကိုစန့်ကျင်တဲ့အကြောင်းထုတ်ဖော်ပြောဆိုကြဖို့အာရတ်ခေါင်းဆောင်တွေကိုဝန်ကြီးကယ်ရီကတိုက်တွန်းမယ်လို့လည်းအဲဒီနိုင်ငံသားရေးဌာနအရာရှိကပြောဆိုပါတယ်ဒီလိုတိုက်တွန်းတာဟာသမ္မတဥဘာမားက IS အုပ်စုကိုရှုံချသွားတယ်လို့ပဲသူတို့ဟာအစ္စလာမ်ဘာသာဝင်တွေမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့ဘဲဘာသာကားမှအပြစ်မဲ့သူတွေကိုတတ်ဖြတ်တာခွင့်မပြုပါဘူးလို့ဝန်ကြီးကယ်ရီကထပ်ပြီးပြောနေတာပ
ါ ISIL claims to be fighting on behalf of Islam but the fact is that its hateful ideology has nothing to do with Islam
ISIL အနေနဲ့ Islam ဘာသာအတွက်တိုက်နေတာလို့ပြောပါတယ်ဒါပေမဲ့တကယ်တမ်းကတော့သူတို့တွေရဲ့အမုန်းတရားတွေဟာ Islam ဘာသာနဲ့ဘာမှမသက်ဆိုင်ပါဘူးအစ္စလာမ်ဟာမကောင်းဆိုးဝါးဖြစ်ပြီးအလွန်ကိုရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်ပါတယ်။နောက်ပြီးသူတို့ရဲ့ရည်မှန်းချက်အောင်မြင်ဖို့အတွက်အကြမ်းဖက်မှုဖိနှိပ်မှုဖျက်ဆီးမှုတွေပဲလုပ်နေပြီးတရားမဝင်ရတဲ့ငွေနဲ့နိုင်ငံသားတိုက်ခိုက်သူတွေနဲ့ဖွဲ့စည်းထားတာပါ။သူတို့ဟာနယ်မြေတွေကိုသိမ်းပိုက်ပြီးအဲဒီမှာနေထိုင်တဲ့သူတွေကိုလူမျိုးမရွေးဘာသာမရွေးချင်းချောက်အကြမ်းဖက်မှုတွေလုပ်ခဲ့တာပါ။
ဝင်ကြီးကယ်ရီဟာဆော်ဒီနိုင်ငံဂျော်ဒက်ရှ်မြို့မှာဆော်ဒီခေါင်းဆောင်တွေအပြင်အီဂျစ်၊တူရကီ၊ဂျော်ဒန်၊ဘာရိန်အရက်ဆော်ဘွားများပြည်တော်စုကူဝိတ်အိုမန်နဲ့ကာတာနိုင်ငံကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ IS စစ်သွေးကြွတွေကိုတိုက်ဖို့အတွက်ညွန်ပေါင်းအဖွဲ့အနေနဲ့စစ်ရေးအခြေစိုက်စခန်းတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုတိုးပြီးလှုံ့ဆော်ရမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနအကြီးတန်းအရာရှိကပဲဆက်ပြီးပြောပါတယ်။အဲ့ဒီအရာရှိရဲ့အပြောအရကာတာနဲ့ကူဝိတ်နိုင်ငံတွေကငွေကြေးထိန်းချုပ်မှုတွေကိုတေချာမလုပ်တဲ့အတွက်အစွန်းရောက်တွေကိုတဦးချင်းငွေကြေးထောက်ပံ့နေတာတွေရပ်တန့်ဖို့ကြိုးပမ်းမှုတွေကိုလည်းထပ်တိုးလှုံ့ဆော်ဖို့ဝင်ကြီးကယ်ရီအနေနဲ့တောင်းဆိုမှာဖြစ်ပါတယ်။ဂျော်ဒန်နဲ့တူရကီနယ်စပ်မှာရေနံမှောင်ခိုရောင်းနေတဲ့အစ္စရေးတွေကိုလည်းရပ်တန့်သွားအောင်လှုံ့ဆော်ဖို့ဝင်ကြီးကယ်ရီအနေနဲ့တိုက်တွန်းသွားပါမယ်။ ဒေသဆိုင်ရာတာဝန်ရှိသူတွေအနေနဲ့အဲ့ဒါကိုရပ်တန့်သွားအောင်အစွမ်းကုန်လုပ်မယ်လို့ကတိပေးထားပေမဲ့လာမယ့်သတင်းပတ်တွေထဲမှာအမေရိကန်အစိုးရနဲ့ပူးပေါင်းပြီးထောက်လိုင်းရေးအချက်အလက်တွေဝေမျှတာနဲ့နယ်စပ်ကိုထိန်းချုပ်တာတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။တောဒါရှင်များရှင်မြမအစိုးရဟာပြုပြင်ပြောင်းလဲရေးကတိတွေကိုအကောင့်ထဲပေါ်ဖို့ပြက်ကွက်တယ်ဆိုပြီးလုံခြုံရေးအကူအညီတွေမပေးဖို့နောက်နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးတွေတင်းကျပ်ကန့်သတ်ဖို့ဆိုပြီးဥပဒေစမ်းတစ်ရက်ကိုအမေရိကန်ပြည်ထောင်စုအောက်လွှတ်တော်နိုင်ငံသားရေးဆက်ကော်မတီမှတင်သွင်းလိုက်ပါတယ်။ဒီဥပဒေစမ်းဟာမြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးအတွက်အထောက်ပံ့ဖြစ်စေမှာလား။ဒါမှမဟုတ်အကြမ်းဖက်တိုက်ခိုက်မယ်လို့ချင်းချောက်ခံစည်းရင်းဝင်မြန်မာနိုင်ငံရဲ့လုံခြုံရေးအတွက်စိုးရိမ်စရာတွေများပိုဖြစ်လာနိုင်မလားဆိုတာအခုလာမယ့်စနေညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဆွေးနွေးလိုသူတွေကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-9994လေးဖြစ်ပြီးတော့ First နံပါတ်ကတော့1-239-382-9992ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။တိုင်းရိုက်မပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်ရေးသားပြောကြပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
် VOA American တိုင်းရဲ့တိုင်းရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းနေ့မှာထုတ်လွှင့်ပေးနေပါတယ်။စနေညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်အပ်ပါရခင်ဗျာအခုဆက်လက်ပြီးအမေရိကန်သမ္မတအိုဘားမားရဲ့မဟာဗျူဟာကိုတုံ့ပြန်ကြပုံအမျိုးမျိုးကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဘရက်အိုဘားမားရဲ့အီရန်နဲ့ဆီးရီးယားက IS Islamic အစွန်းရောက်စစ်သွေးကြွအဖွဲ့တွေကိုချိန်မုံဖို့စီရေးအရကြဲကြဲပြန့်ပြန့်ဆောင်ရွက်မဲ့မဟာဗျူဟာအဆိုပြုချက်အပေါ်လွှတ်တော်အမတ်တွေကသဘောထားအမြင်မျိုးမျိုးတုံ့ပြန်ကြပါတယ် VOA သတင်းတောက် Mike Richman ရဲ့သတင်းလွှာကိုမက်အင်ဂျင်နိုင်ကပြောပြမှာပါ
ဗုဒ္ဓဘုရားမြတ်ကတနိုင်ငံလုံးကိုရုပ်မြင်သံကြားကနေအမေရိကန်သမ္မတအိုဘားမားမိကွန်းပြောကြားချက်ထဲမှာ ISIS Islamic ဆွန်ရောက်စစ်သွေးကြွတွေကိုချိန်မုံမဲ့သူ့ရဲ့အစီအစဉ်ကိုအမေရိကန်လွှတ်တော်ကထောက်ခံဖို့ပြောသွားပါတယ်။ဒါပေမဲ့အခုလိုအရေးယူလှုပ်ဆောင်ဖို့သမ္မတဟာလိုအပ်တာတဲ့အချိန်အကြာကြီးစောင့်ခဲ့တယ်လို့သူနဲ့တခြား Republican Party ဝင်တွေကမြင်တဲ့အကြောင်း Republican အောက်လွှတ်တော်အမတ်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice က VOE ကိုပြောပါတယ်။
The unfortunate thing.
လုံခဲ့တဲ့ခုနှစ်လလုံးလုံးစောင့်နေကြတာကြောင့် ISIS စစ်သွေးကြွအဖွဲ့တွေအတွက်လည်းနဲ့ခရမ်းတွေကိုသာမကငွေချေးကိုပါရယူသွားနိုင်ခဲ့ပါတယ်။မိုဇယ်မြို့ဗဟိုဘဏ်ကငွေတွေနဲ့တခြားဘဏ်တွေကိုတိုက်လို့ရတဲ့ငွေတွေအများကြီးသူတို့လက်ထဲကိုလည်းပါသွားပါတယ်။ဒါကြောင့်သူတို့ရဲ့ချင်းချောက်မှုပိုးပြီးကြီးလာတာပါ
။ဒါပေမဲ့နယူးယောက်ပြည်နယ်ဒီမိုကရက်လွှတ်တော်အမတ် Elite Angle ကတော့ Islamic စစ်သွေးကြွအုပ်စုတွေကိုနှိမ်နင်းရေးသမ္မတအိုဘားမားအဆိုပြုထားတဲ့အစီအစဉ်ဟာထိရောက်မှုရှိတယ်လို့မြင်တဲ့အကြောင်းပြောပါရစေ။
If we don't disrupt and dismantle
ISIS တွေကိုကျွန်တော်တို့အမြင့်ပြတ်မချေမှုန်းနိုင်ဘူးဆိုရင်ဆီးရီးယားနဲ့အီရတ်ကိုဒီအကြမ်းဖက်သမားတွေကခြေကိုစခန်းဖြစ်အသုံးပြုပြီးအမေရိကန်ပြည်တော်စုနဲ့အမားမိတ်တွေကိုတိုက်ခိုက်မှာဖြစ်ပါတယ်
။ Tennessee ပြည်နယ် Republican လွှတ်တော်အမတ် Marshall Blackburn ကတော့သမ္မတအနေနဲ့ ISIS တွေရဲ့ချင်းချောက်မှုအန္တရာယ်ကိုအမှန်တိုင်းသဘောပေါက်လာတဲ့အတွက်သူ့အနေနဲ့ကြီးနှံ့မိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာမှာရှိတဲ့စစ်သွေးကြွအုပ်စုတွေချိန်မုံရေးနဲ့ပတ်သက်တဲ့မဟာဗျူဟာအသေးစိတ်ကိုသမ္မတအနေနဲ့ခြားပြသင့်တယ်လို့သူကဆိုပါတယ
်။သမ္မတပြောတဲ့ဆိုမာလီယာနဲ့ယီမင်မှာအသုံးပြုခဲ့တဲ့မဟာဗျူဟာအရာဆိုရင်ကျမတို့လိုချင်တဲ့ရလမထွက်ခဲ့ပါဘူး။နှစ်တူလည်းအများကြီးကြာခဲ့တာပါ။ယီမင်နိုင်ငံမှာရှိတဲ့အယ်ခိုင်ဒါအဖွဲ့ဟာအာရီဗျန်ကျွန်းဆွယ်မှာအခိုင်အမာဆုံးအစွန်းရောက်အကြမ်းဖက်အဖွဲ့တစ်ခုပါ။ဒီအဖွဲ့တွေကိုအသေးအချာချိန်မုံနိုင်ဖို့ကျမတို့ဒီထက်ပိုပြီးအင်းနဲ့အားနဲ့လှုပ်တင်ပါရဲ။ဒါမှသာ IS အဖွဲ့တွေကိုလည်းမောင်းထုတ်နိုင်မှာဖြစ်ပါရဲ
။ Islamic အစွန်းရောက်စစ်သွေးကြွတွေကိုစီရေးအရကြကြံပြက်ပြက်တိုက်ခိုက်ဖို့လွတ်တော်ရဲ့ခွင့်ပြုချက်မယူဘဲသူ့အနေနဲ့ဆုံးဖြတ်ဆောင်ရွက်ခွင့်အာဏာရှိတယ်လို့သမ္မတအိုဘားမားကလွတ်တော်အမတ်တွေကိုလည်းပြောဆိုထားပါရဲ။ဒါပေမဲ့လည်းဆီးရီးယားသဘုံတွေအတွက်စီရေးအရတိုးမြင့်အကူအညီပေးဖို့သမ္မတအိုဘားမားဟာလွှတ်တော်ရဲ့ထောက်ခံချက်ကိုမဖြစ်မနေယူရမှာပါ။ဒါကြောင့်လဲလွှတ်တော်အမတ်တွေအနေနဲ့ထောက်ခံကြဖို့ဗုဒ္ဓဘုရားကပြောကြားတဲ့မိကွန်းနဲ့မှသမ္မတကတိုက်တွန်းသွားပါရယ်။ Republican အမတ် Rice ကလည်း ISIS တွေနဲ့ Syria အာဏာရှင်သမ္မတ Bashar al-Assad ဆိုရကိုတိုက်နေတဲ့ Syria သဘုံတွေကိုထောက်ပံ့ရေးလွှတ်တော်ကတခဏတည်းထောက်ခံကြမှာဖြစ်တယ်လို့ပြောသွားပါရယ်ရှင်။
မန်အင်ဂျင်နိုင်ပြောပြသွားတာပါအခုဆက်လက်ပြီးတော့မြန်မာသတင်းတပုတ်ကိုဆက်ပေးပါမယ် လူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းအခြေအနေတွေကမနစ်ကထက်ထိုးတက်လာတယ်လို့ဆိုရပေမဲ့ဒေသခံလူမှုအတိုင်းအဝိုင်းတွေရဲ့အခြေခံလိုအပ်ချက်တွေပေါ်လှုပ်ဆောင်စရာတွေအတော်ကျန်သေးတယ်လို့အဲ့ဒီဒေသကိုနှစ်ရက်ကြာတွားရောက်လေ့လာခဲ့တဲ့ကုလသမဂ္ဂအရာရှိနှစ်ဦးကပြောလိုက်ပါတယ်။ကုလသမဂ္ဂရဲ့အကူအညီပေးရေးဆိုင်ရာအရာရှိနှစ်ဦးဟာရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့နိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေကိုလည်းစစ်ဆေးခဲ့ကြတာပါ။အပြည့်အစုံကိုကိုသားညွန်ကတင်ဆက်ပေးပါမယ်။
ရခိုင်ပြည်နယ်အတွင်းလူမှုတိုင်ဝမ်အားလုံးရဲ့လိုအပ်ချက်တွေကိုဆောင်ရွက်ပေးနိုင်မယ်ဆိုရင်တော့ရခိုင်ပြည်နယ်အတွင်းတည်ငြိမ်ရေးနဲ့တည်ထောင်တဲ့ငြိမ်းချမ်းရေးတွေအောင်မြင်အောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ဒီတွားရောက်ခဲ့တဲ့အရာရှိတူဖြစ်တဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့အာရှပစိဖိတ်ဆိုင်ရာညွှန်ကြားရေးမှူးဟောင်းလျန်ရှူကပြောခဲ့တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။သူနဲ့တူရခိုင်ပြည်နယ်ကိုတွားရောက်တဲ့နေရာမှာအိုချာကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာညွှန်ကြားရေးမှူးယုံလုပ်ငန်းအစီအစဉ်ညွှန်ကြားရေးမှူးဂျွန်ဂင်းလည်းပါပါတယ်။ဒီခီးစင်ဟာအဲ့ဒီဒေတာကလူသားချင်းစာနာကူညီမှုဆိုင်ရာလိုအပ်ချက်တွေကိုတုံ့တက်နိုင်မှုဖြစ်တယ်လို့နယူးယောက်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရသူစတီဖနီဒူဂျေရစ်ကပြောပါတယ်
။ Two other UN officials wrapped up a visit today to Myanmar's Rakhine State and that's John Ging.
ခိုင်ပြည်နယ်တွင်းကလူမှုတိုင်ဝမ်ရေးကြားသဟဇာတာရှိရှိသူရှင်တွဲနေထိုင်နိုင်မှုကျူးပန်းဆောင်ရွက်ချက်တွေကိုအကဲဖြတ်ဖို့နဲ့အဲ့ဒီဒေတာပြည်သူတွေရဲ့ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေကိုတုံ့တက်ဖို့ကုလသမဂ္ဂအရာရှိနှစ်ဦးဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကိုနှစ်ရက်ကြာခီးသွားရောက်ခဲ့ပါတယ
်။အကူအညီပေးရေးအဖွဲ့တွေရဲ့ဂျူပန်ချက်ကြောင့်ချင်းနီတီငိမ့်လာပြီးဆိုပေမဲ့လို့ဒေသခံလူအတော်များများကြုံနေရစေလူမှုကြက်တဲတွေကတော့လက်မခံနိုင်တော့အောင်အခက်အခဲတွေရှိနေတော့မယ်ဆိုပြီးတော့အိုချာအရာရှိဂျွန်ဂင်းကပြောဆိုခဲ့တဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဒေသတွင်းပြည်သူတွေအတွက်ကျမ်းမာရေးစောင့်ရှောက်မှုပညာရေးရေရရှိရေးအသက်မူဝမ်းကြောင်းမှုလမ်းမဆက်သွယ်ရေးအစရှိတဲ့ဒီအခြေခံလိုအပ်ချက်တွေကိုပြည်내အစိုးရကနေပြီးတော့ရေသွေးပြပြဝဝဆောင်ရွက်ပေးနိုင်ဖို့လိုအပ်ချက်တွေရှိတယ်ဆိုတာကိုလည်းကုလသမဂ္ဂအရာရှိတွေကထောက်ပြပြောဆိုထားပါတယ်။ရခိုင်ပြည်내အတွင်းမတူကွဲပြားတဲ့လူမျိုးစုတွေကြားဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့နဲ့ဒုက္ခသည်တွေအတွက်ရေရှည်တည်တံ့တဲ့အဖြစ်ထုတ်နိုင်ဖို့လှုပ်ဆောင်စရာတွေအတော်များများရှိနေတယ်ဆိုတာကို UNDP ညွှန်ကြားမှု Mr. Shu ကပြောပါတယ်။ပြီးခဲ့တဲ့နှစ်မြန်မာနိုင်ငံကိုရောက်လာတုန်းကအခြေအနေတွေတက်ပို့ပြီးတော့တိုးတက်မှုတွေမြင်ရပေမဲ့လည်းလှုပ်ဆောင်ရမယ့်ကြိုးပမ်းမှုတွေကိုတော့နှစ်ဆတိုးလှုပ်သွားရလိမ့်မယ်လို့ပြည်ကနှစ်တုန်းကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးတဲ့ကုလသမဂ္ဂလူသားချင်းစာနာကူညီမှုအရာရှိ Mr. Ging ကပြောဆိုခဲ့တဲ့အကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။တိုးတက်လာတဲ့အခြေအနေတွေထဲမှာတော့လူမှုအတိုင်းအဝိုင်းအချင်းချင်းကြားဆွေးနွေးမှုတွေကနေပြီးတော့လက်တွေ့ကျတဲ့အပြုသဘောဆောင်ရလဒ်တွေရရှိလာတယ်လို့ဆိုထားပါတယ်။ကုလသမဂ္ဂအရာရှိနှစ်ဦးဟာစစ်တွေနဲ့ပေါက်တော့မှုနဲ့အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့အဲဒီကဒီနိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေကိုလေ့လာခဲ့ကြပါတယ်။မင်းများနဲ့စစ်တွေမှာရှိတဲ့ကြေးရွာတွေကိုလည်းတွားရောက်ပြီးတော့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့ဆောင်ရွက်မှုတွေကိုတွားရောက်ဆက်ဆီးခဲ့တယ်လို့ကုလသမဂ္ဂဘက်ကသတင်းထုတ်ပြန်ပါတယ်။ခီးစဉ်အတွင်းမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်အပါအဝင်တာဝန်ရှိသူတွေနဲ့တွေ့ခဲ့တယ်လို့ပဲ UNDP နဲ့ပြည်နယ်ဆွေးရပူးတွဲလှုပ်ဆောင်နေတဲ့သဒ္ဒါဆောက်လုပ်ရေးလုပ်ငန်းတစ်ခုကိုလည်းပြည်နယ်ဝန်ကြီးချုပ်နဲ့အတူတွားရောက်ပြီးတော့ဖွင့်လှစ်ခဲ့တယ်လို့ကုလသမဂ္ဂကကြေညာပါတယ်။မြန်မာနိုင်ငံမှာဒီရခိုင်ပြည်နယ်ဒေသဟာဆိုရင်ဒုတိယအဆင်းရဲဆုံးပြည်နယ်ဖြစ်ပြီးတော့မကြာခင်နှစ်တွေကဖြစ်ခဲ့တဲ့လူမျိုးရေးနဲ့ဘာသာရေးဆန်တဲ့အထီးကြုံနေကြောင်းလူကြီးတသိန်းကျော်ဟာဒုက္ခသည်စခန်းတွေမှာအခုချိန်အထိနေထိုင်နေကြရဆဲရှိပါတယ်ခင်ဗျာ
ကိုသားညုံတင်ပြသွားတာပါ POA American တန်ရဲ့တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9323ညာလိုင်းဒိုမီတာ40 kHz 9433ညာလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးတင်ဆက်နေပါတယ်VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်